Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ခါနေ2021ခုနှစ်အောက်တိုဘာလ6ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ website Facebook နဲ့လူမှုကွန်ရက်စာမျက်နှာကနေရုပ်သံကားပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်
။ဘေးရန်ကင်းကြပါစေခင်ဗျ။ဘေးရန်ကင်းကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာတော့စစ်ကောင်စီခေါင်းဆောင်ကိုအာဆီယံထိပ်သီးအစည်းအဝေးဖိတ်မယ်မဖိတ်ဘူးဆိုတာအာဆီယံမှာဆွေးနွေးနေပြီဆိုတဲ့သတင်းနဲ့အတူ NUG နဲ့ဆွေးနွေးဖို့မလေးရှားအစိုးရကစဉ်းစားနေပြီဆိုတဲ့သတင်းစစ်အနာသိမှုကိုစက်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေတဲ့သတင်းအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်းသန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူအမေရိကန်အောက်လွှတ်တော်မှတင်သွင်းလိုက်တဲ့မြန်မာနိုင်ငံဆရာဦးရေမူချန်ဘာမာအက်မြန်မာနိုင်ငံရေးအပေါ်မှာဘယ်လိုများတက်ရောက်လာနိုင်မှာမလဲ
။ဒါကြောင့်မို့တကယ်တမ်းဒီဥပဒေသားပြဋ္ဌာန်းနိုင်ပြီရှင်တော့ဟိုစစ်ကောင်စီကိုလည်းထိုးနှက်မှုဖြစ်သလိုဒီမိုကရေစီရေးလှုပ်ဆောင်နေတဲ့မြန်မာပြည်သူတွေလူသားချင်းစာနာမှုအကူအညီလိုအပ်နေတ
ယ်။မျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ဝင်ကြီးအမြင်ဖြစ်ပါတယ်။နောက်ပိုင်းမှာနိုင်ငံရေးတုံးသက်သူတွေရဲ့အမြင်သဘောထားကိုလည်းနားဆင်ရပါမယ်။နောက်မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးအစည်းအဝေးတွေမှာမဖိတ်ဖို့ဆွေးနွေးနေတဲ့အပေါ်မှာထူးထူးခြားခြားဖိအားတိုးမြင့်လိုက်တာဆိုပြီးတော့တုံ့တက်လိုက်တဲ့တုံ့တက်ချက်နဲ့အတူမြန်မာရွှေစည်းကတော့တဖြည်းဖြည်းပြန်ကျလာနေပါပြီ။နိုင်ငံခေါင်းဆောင်တွေနိုင်ငံရေးသမားတွေနဲ့အမှုပညာရှင်တွေဖုံးကွယ်ထားတဲ့ကြွယ်ဝမှုတွေကိုဖွင့်ချလိုက်တဲ့ပန်ဒိုရာစာတမ်းအကြောင်းသတင်းဆောင်ပါနဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။မြန်မာရေးတုံ့တက်ချက်အားကစားခံတာနဲ့လူလူနဲ့ကျန်းမာရေးအစီအစဉ်တွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကျော်သိန်းနဲ့ဦးတီမောင်တန်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်
။အော်တိုဘာလနောက်ဆုံးသတင်းပတ်မှာကျင်းပဖို့အစီအစဉ်ထားတဲ့ရှေ့တောင်ရှားနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီခေါင်းဆောင်တက်ဖို့မဖိတ်ကြားရေးကိစ္စအာဆီယံဖွဲ့ဝင်နိုင်ငံတွေဆွေးနွေးနေကြတယ်လို့မြန်မာအရေးအာဆီယံအထူးတန်တမန်ကဒီကနေ့ပြောပါရယ်အော်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးအတွက်စစ်ကောင်စီခေါင်းဆောင်ကိုမဖိတ်ကြားရေးအာဆီယံဖွဲ့ထဲမှာအလေးအနက်ဆွေးနွေးနေတယ်လို့အထူးတန်တမန်အရီဝန်ယူဆော့ဖ်ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအပြင်ပြောသွားတဲ့အကြောင်း Reuters သတင်းမှာရေးထားတာပါမလေးရှားနဲ့တခြားအဖွဲ့ဝင်နိုင်ငံတို့ကဒီကိစ္စကိုစပြောခဲ့ပြီးတဲ့နောက်ဆွေးနွေးနေကြတာလို့ဆိုပါရယ်အာဆီယံဖွဲ့ကဒီကရက် AB လမှာဘုံတဘောတူချမှတ်ထားတဲ့အချက်၅ချက်ပါအစီအစဉ်ဟာရှင်းမဆက်နိုင်ဘူးနီးနေပြီလို့လဲ Iwon Yusof ကပြောပါတယ်။ဒီနေ့လာနေ့မှာ online ကနေလုပ်တဲ့အာဆီယံနိုင်ငံတိုင်းဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာလဲအာဆီယံဘုံတဘောတူညီချက်၅ချက်နဲ့ပတ်သက်ပြီးတိုးတက်မှုမရတဲ့ပေါ်စိတ်ပြည့်တဲ့အကြောင်းဝန်ကြီးတွေကပြောခဲ့ကြပါသေးတယ်။တိုးတက်မှုမရဘူးဆိုရင်အာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီခေါင်းဆောင်ရှိနေဖို့ခက်လိမ့်မယ်လို့မလေးရှားနိုင်ငံသားဝန်ကြီးဆိုင်ဖူဒင်အဗ္ဒူလာကထစ်ထားမှာရေးခဲ့ပါတယ်။
မြန်မာ့ချက်တဲ့ဖြစ်ရှိရေးကိုဥတီတဲ့အာဆီယံဘုံသဘောတူညီချက်900ကိုစစ်ကောင်စီကပူးပေါင်းဆောင်ရွက်တာရှိဘူးဆိုလို့ရှိရင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးရအောင်စဉ်းစားဖို့မလေးရှားနိုင်ငံကအစဉ်သင့်ရှိနေပါတယ်။ NUG နဲ့ဆွေးနွေးဖို့ဆန္ဒရှိမရှိမေးလာတဲ့လွှတ်တော်အမတ်ဝေါင်ချန်ရဲ့မေးခွန်းကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကဒီကနေ့အောက်လွှတ်တော်မှာဖြေကြားပြောဆိုခဲ့တာပါ။အာဆီယံသဘောတူညီချက်ကိုနေပြည်တော်ကပူးပေါင်းဆောင်ရွက်မှုမရှိသေးကြောင်းပြီးခဲ့တဲ့တနင်္လာနေ့အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးမှာတင်ပြခဲ့တဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဒါတုတ်ဆိုင်ဖူဒင်အဗ္ဒူလာကဆိုပါတယ်အာဆီယံဖွဲ့တဲ့မြန်မာဝင်မလာခင်ကတည်းကမလေးရှားနိုင်ငံဟာအပြုသဘောဆက်ဆံရေးလွယ်လွယ်ကူကူဖြစ်အောင်လုပ်ခဲ့တဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်လို့လည်းအောက်လွှတ်တော်မှာဒီနေ့သူကပြောပါတယ်စစ်ကောင်စီကအာဆီယံသဘောတူညီချက်ကိုအကောင့်ထက်ပေါ်ရမှာတိုးတက်မှုမရှိဘူးဆိုရင်အောက်တိုဘာ26 28မှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဖို့မလေးရှားမှာသဘောထားရှိပါတယ်လို့သူကဖြေကြားခဲ့ပါတယ်
စစ်တပ်ကအနာသိမ်းယူခဲ့တာ၈လကျော်ကြာလာပြီဖြစ်ပေမဲ့ဒေသတချို့မှာစစ်အနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အချိန်ထိဆက်ရှိနေသေးပါပဲ။ဒီကနေ့ရက်ပိုင်းကပဲဖုံတော်ကြီးကျောင်းတွေကိုစစ်တပ်နဲ့ရဲကအတင်းဝင်ရောက်ရှာဖွေပြီးဖမ်းဆီးတာတွေရှိခဲ့တဲ့မန္တလေးမြို့မှာဘုရားကြီးစစ်ကျောင်း၊သမောင်းဝယ်မတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်စစ်ကျောင်း၊ချမ်းမြသာစီတပိတ်စစ်ကျောင်း၊အထွေထွေတပိတ်အင်အားစုတပိတ်စစ်ကျောင်းတွေနဲ့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမှာရွှေဘိုမျိုးနဲ့ကလေးမျိုးတို့မှဆန္ဒပြခဲ့ကြသလိုရင်းမခင်အရှိချမ်းနဲ့စလင်းကြီးမြောက်ချမ်းရွာပေါင်းစုတပိတ်စစ်ကျောင်းထွက်ခဲ့ပါတယ်။ကရင်ပြည်နယ်မှာတော့ကြိုင်းစစ်ကြီးမျိုးနယ်ဝင်းတော်ဒေသမှာသ แต่มันนี่นิ่งสิมีดมีมหามีอย่างนั้นเลยลูรูที่เป็นเสียงปูปองบีที่กันนี่ชิดเส้นหน้าจ้าเกจ้าดูอาณาเดมีนอกไปพันสิขันยาดูยาวตรงเสียจ้าสีดาร์เอกเช่นปีเนี่ยพากันอยู่มาเลยเส้นหน้าจ้าเกบาร์เลยเสด็จก็อาณาเดมยังเก็บีนอกไปยังเดียเนี่ยเส้นหน้าจ้าวอร์ริกูเสด็จเนี่ยเจ้าก็อาจารย์เป็ดติดขัดผิวเคราะห์พันสิหนึ่งเส้นดาวิจ้าวเต้ซงลู่จีด้วยฮะที่เนี่ยดีส่วนยิ่งจะทำเตียงอาเซียเสียวสีบีลู่แรงเงี้ยจะนำยาคุณย
ကျမအိမ်ဝင်ကြီးဌာနတာဝန်ရှိသူသူရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပို့ဆစ်ဆေးသူ၂၃၉၈ကပြီးပို့တွေ့သူ၁၉၁၈ရောက်ရှိပါတယ်။ပို့တွေ့ရကိုင်းတုန်းကရှစ်တသမ၄နှစ်ရကိုင်းတုန်းမှာဒိတ်ဆုံးသွားတဲ့လူ၄၀ဦးရှိတယ်လို့ဆိုပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စင်ရပို့တွေ့တဲ့သူစုစုပေါင်း၄,၉၀၀ကျော်နေပါပြီ။ လူမှုကွန်ရက်စောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စင်းတဲ့များနိုင်စရာရှိတယ်လို့ပြောကြပါတယ်။ကမ္ဘာ့ရဲ့အခြားသောဇုန်နဲ့အစင်းရဲ့ဇုန်နိုင်ငံတွေကြားမှာကာကွယ်ရေးဆိုင်ရာမဟာခွဲခြားမှုကြီးရှိလာတာကြောင့်ကမ္ဘာ့စီးပွားရေးကနေ့နေ့ကွယ်ကွယ်ပဲနလန်ထမ်းမဲ့အရင်းနဲ့ရင်ဆိုင်နေရတဲ့အကြောင်းပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကြီးရဲ့အကြီးအကဲကသတိပေး
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 5.32 kHz 9383ည 5.32 kHz 9303ည 5.57 kHz 9885တို့ဖြင့်စနေတိုင်းဝင်မှာ 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဒီမိုကရက်တစ်ပါတီကထက်လွတ်တော်အမတ်တွေအနေနဲ့တိုင်းပြည်ကချေယူနိုင်တဲ့အခြေပုံမှန်တိုးမြင့်ရေးဥပဒေမူကြမ်းကိုအတည်ပြုဖို့ကိစ္စမှာအထက်လွတ်တော်ရဲ့စီမင်းတစ်ခုဖြစ်တဲ့ထောက်ခံမဲ60ရာမှာအတည်ပြုမဲ့စီမင်းကိုကျော်လွှားပြီးရီပပလီကန်တွေထောက်ခံမှုမပါဘဲအတည်ပြုနိုင်ခြင်းရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ဒါကတကယ်ဖြစ်နိုင်ခြင်းတစ်ခုပါပဲလို့အင်ဂျီလိုပြင်ပတ်မှာသမ္မတဘိုင်ဒန်ကသတင်းထုတ်တွေကိုပြောပါတယ်။အထက်လွတ်တော်စီကံတမန်ချက်တွေအကြောင်းဥပဒေကြမ်းတစ်ခုကိုထောက်ခံမဲ့အများစုရာယုံနဲ့အတည်ပြုလို့မရဘဲထောက်ခံမဲ60ရာကိုလိုတာပါ။လက်ရှိအထက်လွှတ်တော်မှာဒီမိုကရက်နက်ရီပပလီကန်အမတ်အရေးတော်ကအတူတူဖြစ်နေပြီးဒီချင်းဝေပမာဏတိုးမြင့်ရေးပြီးခဲ့တဲ့သတင်းပတ်ကနှစ်ကြိမ်မဲခွဲတာမှာရီပပလီကန်တွေကနှစ်ကြိမ်လုံးကိုကန့်ကွက်ခဲ့ကြပါတယ်။ထောက်ခံမဲ60ရာမှာအတည်ပြုနိုင်မဲ့စီကံတမတ်ချက်ကိုချင်းချင်းနဲ့ကင်းလွခွင့်လုပ်နိုင်တယ်လို့အထက်လွှတ်တော်ဒီမိုကရက်အမတ်50လုံးကလည်းထောက်ခံမဲဆိုရင်တော့ရီပပလီကန်တွေကန့်ကွက်တာကိုကြော်လွှားနိုင်မှာပါ။ငွေချေးယူနိုင်တဲ့ပမာဏကန့်သတ်ချက်ကိုမတိုးဘူးဆိုရင်အစိုးရကငွေချေးနိုင်တဲ့လက်ရှိပမာဏကန့်သတ်ချက်ဟာအော်တိုဘောလာ16နှစ်မှာပြည့်သွားတော့မှာဖြစ်တယ်လို့ဗနိုင်းဝန်ကြီးဂျနက်ရဲလင်းကပြောထားပါတယ်အမေရိကန်အစိုးရကငွေချေးယူနိုင်တဲ့ပမာဏကန့်သတ်ချက်ကိုအချိန်မီဆော့ဆော့ဆီဆီမတိုးမြင့်နိုင်ဘူးဆိုရင်အမေရိကန်စီးပွားရေးရောကမ္ဘာစီးပွားရေးပေါ်မှာပါစိုးရွားတဲ့တည်ယောင်မှုရှိနိုင်ပါတယ
်ပါရီမှာကျင်းပနေတဲ့ OECD ဝန်ကြီးများစီဝေးဖွင့်ပွဲနေ့အင်္ဂါနေ့မှာကိုဗစ်ကာယောဂါရာသီဥတုအကျတဲ့မညီမညမှုနဲ့ရှေ့တန်းရောက်နေပြည်တော်ကမ္ဘာအတွက်စီမင်းစည်းကမ်းများသတ်မှတ်ရေးအပါအဝင်စိန်ခေါ်ချက်တော်တော်များများကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအခုလိုအလေးထားပြောကြားခဲ့ပါတယ
် The data are crystal clear both the pandemic and the climate crisis
ကျွန်တော်တို့ဒီမိုကရေစီနဲ့ OECD အဖွဲ့ကြီးရဲ့အနှစ်သာရမူတွေကိုအာဏာပိုင်ဝါဒကြီးစိုးတဲ့အစိုးရတွေကစိန်ခေါ်နေကြပါတယ်သူတို့ကပြည်သူလူထုရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့သူတို့ရဲ့ပုံစံကပိုကောင်းတယ်လို့ပြောနေကြပါတယ်ဒီအစိုးရတွေတဲကတချို့ဟာစီမင်းစည်းကမ်းတွေအခြေခံတဲ့တည်ငြိမ်မှုကိုတက်တက်ကြွကြဖြည့်ဆည်းကြဖို့လုပ်နေကြပါတယ်ဒီစီမီစကန်တွေကလုံချိုရင်းနဲ့ကျွန်တော်တို့တိုင်းပြည်တွေရဲ့မျိုးဆက်အဆက်ဆက်ကြွယ်ဝချမ်းသာရေးအတွက်အခြေခံတွေဖြစ်ပါတယ်လို့သူကပြောသွားခဲ့တာပါဘယ်နိုင်ငံတွေကိုယဉ်ညွန်းကြောင့်သူကတိတိကျကျပြောမသွားပါဘူးအမေရိကန်နိုင်ငံရဲ့ဝန်ကြီးဟာအီတလီနိုင်ငံရဲ့ဝန်ကြီးစပိန်နိုင်ငံရဲ့ဝန်ကြီးကိုလံဘီယာဒုတိယသမ္မတနဲ့နိုင်ငံရဲ့ဝန်ကြီးတို့နဲ့လည်းပါရီမာဘုံတူးနေ့ကတီးကြစီတွေ့ဆုံခဲ့ပါသေးတယ
်ပြင်သစ်အထက်လွှတ်တော်အမတ်စုဟာငရဲကြာခီးစင်နဲ့တိုင်ဝမ်ကျွန်းမှာဒီကနေ့ရောက်နေပါတယ်ဒီလိုနိုင်ငံကတိုက်ရင်တွေတိုင်ဝမ်လီပိုင်နဲ့တည်းအင်အားပြကျူးကျော်ဝင်ရောက်ခဲ့ပြီးဂျပန်ပြည်မှာပဲပြင်သစ်အမတ်တွေတိုင်ဝမ်ကိုသွားတာပါဒက်လတော်အမတ်အာလိန်ရစ်ရှတ်ဦးဆောင်တဲ့အမတ်တွေဟာတိုင်ဝမ်သမ္မတဆိုင်အင်းဝမ်နဲ့တွေ့ဆုံမှုရှိတယ်လို့စီးပွားရေးနဲ့ကျန်းမာရေးတာဝန်ရှိသူတွေပြင်ပြည်မရေးရာကောင်စီနဲ့လည်းတွေ့ဖို့ရှိပါတယ်မစ္စတာရစ်ရှတ်ဟာပြင်သစ်ကော်မတီဝန်ကြီးကောင်းတူဖြစ်ပြီး2015နဲ့2018ခုနှစ်တွေကလည်းတိုင်ဝမ်ကိုသွားခဲ့ဘူးလို့ပြင်သစ်အထက်လွှတ်တော်တွင်တိုင်ဝမ်ရှိချီရေးအုပ်စုကိုဦးဆောင်သူဖြစ်တယ်လို့တိုင်ဝမ်အစိုးရအပေါ်ဒစိတပိုင်းထင်ရှားတဲ့ Central News Agency ကအရေးထားပါတယ် Taiwan kisi ko chate ye, tine nengen saan ya diw dhan ma ji, lu shiya yi ga, atalu do ma rishya si, kifwa ila ma dhri bizar zong puge e lu, ti da ruin dhrin liga popya ware. Ku bai, ti ja ucho yi ne nire Taiwan jungu, te yu ga tu bai ne ti jinyan thabi, naku lu, ti ba soya Taiwan shidu di dwara miu lu, nengen ga ne ti dui sasan na miu gu, kankwe thara jau, ti kisi ne bo ma le, te yu pa ga, a piyentan weban kankwe nai ji, shi ba re.
တရုတ်ဗေဒနိုဘယ်ဆုကိုဂျာမနီနဲ့အမေရိကန်ကပညာရှင်တွေကစုခုတောကြပါတယ်။ဂျာမနီနိုင်ငံမက်စ်ပလန့်အင်စတီကျူတ်ကပညာရှင်ဘန်ဂျမင်လစ်စတန်အမေရိကန်နိုင်ငံပရင်စတန်တက်လိုကဒေးဗစ်ဒဘလျူစီမက်မီလန်တို့ပူးတွဲရရှိသွားကြတာပါ။စုဝေဒေါ်လာ1.3တန်ကိုခွဲဝေရရှိကြမှာဖြစ်ပါတယ်။အော်ဂနိုကက်တလိုက်စစ်ကိုခေါ်တဲ့ဓာတုဗေဒပညာရဖြစ်ပေါ်တိုးတက်အောင်ဆောင်ရွက်နိုင်ခဲ့တ ပညာရှင်တယောက်ဟာဓာတုဓာတ်ပြုမှုတွေကိုထိန်းချုပ်တမမှုများဆောင်အောင်လှုပ်ဆောင်ပေးတဲ့ကက်တလစ်ကိုခေါ်တဲ့ပစ္စည်းနဲ့တတိယအမျိုးအစားဓာတ်ပြုမှုကိုတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့ရဲ့တွေ့ရှိမှုကို asymmetric organocatalysis လို့ခေါ်ပြီးသူတို့နဲ့ပဲအသစ်ကိုဖွင့်ပေးနိုင်ခဲ့ပါတယ်။နိုဘယ်ဆုရပညာရှင်တယောက်ဟာဒီနယ်ပယ်ရဲ့ဥဆောင်ပညာရှင်တွေဖြစ်ကြပြီးသူတို့ရဲ့ကျေးဇူးကြောင့်ဒီပညာရဟာ2000ခုနှစ်ကစပြီးတဟုန်တို့တိုးတက်လာခဲ့တာဖြစ်ပါတယ်။
အောက်တိုဘာလ6ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်တို့ကပြောပြပေးခဲ့ကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့အမေရိကန်အောက်လွှတ်တော်မှာအောက်တိုဘာလ9ရက်နေ့ကတင်သွင်းခဲ့တဲ့ဘာမာအက်အပေါ်မှာသုံးသပ်မှုတွေအကြောင 2021 ဟာမြန်မာနိုင်ငံရေးအပေါ်မှာဘလို့များတက်ရောက်မှုတွေရှိလာနိုင်ပါသလဲနိုင်ငံရေးလေလာတုံးသက်သူတွေလူခွေကျွမ်းကျင်သူတွေနဲ့ဆက်တွဲမေးမြန်းပြီးသတင်းပေးပို့ထားတာကိုငိမ့်ချန်းပြောပြပေးပါရှင
် Burma Unified Through Rigorous Military Accountability Act of 2021 လို့နာမည်ပေးထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဥပဒေကြမ်းတစ်ရပ်ကိုအမေရိကန်အောက်လွှတ်တော်မှာအော်တိုဘလ5ရက်နေ့ကတင်သွင်းခဲ့တာပါဒီဥပဒေကြမ်းမှာစစ်အာဏာသိမ်းမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတတ်ဖြတ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအသိအမှတ်ပြုဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှူးတဦးသတ်မှတ်တာဝန်ပေးဖို့နဲ့ကုလသမဂ္ဂကထိရောက်တဲ့အရေးယူမှုတွေလုပ်အောင်အမေရိကန်ကဖိအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုကမြန်မာပြည်ပေါ်အရင်ကချမှတ်မှုတဲ့အရေးယူမှုတွေထပ်ပို့ပြီးတော့ထူးခြားမှုကတော့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှုတူဦးကိုအမေရိကန်အစိုးရအနေနဲ့တသက်မတ်မတ်ထားပြီးမြန်မာအရေးဆောင်ရွက်ဖို့ဆိုတာနဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်အစိုးရကအတိအမှတ်ပြုဖို့ဆိုတာတွေဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းနဲ့အိမ်နီးချင်းနိုင်ငံတွေကိုရောက်နေတဲ့လိုအပ်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးဖို့ဆိုတာလည်းပါဝင်နေပါတယ်။ဒီဥပဒေကြမ်းအတည်ပြုနိုင်ရင်မြန်မာနိုင်ငံရေးအပေါ်ဘလို့တက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အပေါ်မှာတော့တီဘောမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးသုံးသက်သူဦးရဲထွန်းကသူ့အမြင်ကိုအခုလိုပြောပါဗျ။
အမေရိကန်ကတော့သူကအရင်ကလက်တရားမျိုးလုပ်ဘူးတယ်လေ။ရှစ်ဖို့ကျုပ်တွေကတော့ဟိုခန်းတော်ဦးလို့ပြောရမှာပေါ့လို့။သူတို့အာဏာမသိရင်ကလေးကဒီလိုအာဏာသိနေလို့ရှိရင်ဘာတွေဘာတွေပြစ်လာနိုင်လဲအမေရိကန်ကဘာတွေလုပ်မယ်ဆိုတာသူသိတာကိုမသိတာမှမဟုတ်ဘူး။အခုဟာလဲသူကနှစ်နှစ်တည်းသူကဟိုအဖြစ်ပြီးတော့2008အချိန်ကဥပဒေကပြန်ဟွာဖြစ်ပေးနေလို့ပြောထားကြတာ
။ကြောင်းမြတ်တင်သွင်းခွင့်ပိတ်တာကတော့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုထိခိုက်နိုင်ကြောင်းလည်းသုံးသပ်ပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥဖေတန်းကတော့အရင်ကလည်းအရေးယူတန်းခတ်တာတွေရှိခဲ့ဘူးကြောင်းပိတ်ဆို့တန်းခတ်မှုတွေဟာနိုင်ငံကိုဆင်းရဲမွဲတေစေပြီးထိရောက်မှုမရှိခဲ့ကြောင်းသုံးသပ်ပါတယ
်။အရင်ကလည်းပဲ UN ကအမေရိကန်ကသတ်တင်ပေါ်တော့အစီအစဉ်တင်ပြီးတော့အဲ့ဒီဥပဒေပြဋ္ဌာန်းဖို့ကြိုးစားခဲ့ရတာရှိတယ်ပေါ့။အဲဒါမဲ့ဖြည်းဖြည်းရောက်ရောက်တော့မလုံနိုင်ခဲ့ဘူး။အဓိကတော့နော်အနာရီမတရားတုံးချတဲ့လူတွေကိုပြစ်ပတ်ထားပြီနဲ့နောက်ဆုံးကတော့နိုင်ငံကိုပဲဆင်းရဲမွဲတေပြီးတော့ဒီအနာရှင်တွေကအနာပြုတ်ထွက်သွားတာမျိုးဒီမိုကရေစီအောင်အောင်မြင်ပြုံးလာတာမျိုးဒီရင်းစုရစဲသွားတာမျိုးမတွေ့ရဘူ
း။လက်ရှိအခြေအနေမှာဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကလည်းအကြမ်းဖက်တာတွေရှိနေတာကြောင့်တာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားရွေးချယ်အရေးယူဖို့လိုအပ်ကြောင်းလည်းထောက်ပြပါဗျာ။အ
အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့လက်ရှိတင်သွင်းလိုက်တဲ့ဥပဒေဟာအရင်ရှိပြီးသားအမေရိကန်အစိုးရရဲ့မူဝါဒကိုအချိန်မြင့်လိုက်တဲ့သဘောဖြစ်ကြောင်းသုံးသပ်ပါတယ်။ဒီဥပဒေကြမ်းဟာစစ်ကောင်ဆောင်တွေကသာမကအားပေးကူညီသူတွေကိုပါစီးပွားရေးပိတ်ဆို့ဖို့ဆောင်ရွက်နေတာဖြစ်သလိုဖိနှိပ်ခံပြည်သူတွေနဲ့သူတို့ကိုထောက်ပံ့နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုကူညီဖို့ဆောင်ရွက်နေတာကိုလည်းတွေ့ရကြောင်းပြောပါရတယ်
။အဲတော့စစ်အာဏာသိမ်းမှုကိစ္စကိုကျက်တက်မှုအတွက်ကြိုးပမ်းနေသလိုလက်ရှိဒီမိုကရေစီအင်အားစုတွေနဲ့ပတ်သက်ပြီးကူညီမှုတွေပေးနေတာဒါတွေပါဝင်ဖို့လှုပ်ဆောင်နေတဲ့ချက်ကတော့အားကောင်းလာတယ်။ဒါကြောင့်မို့တကယ်တမ်းဒီဥပဒေသားပြတ်ထန်းနိုင်လို့ရှိရင်တော့ဟိုစစ်ကောင်စီကိုလည်းထုတ်နှက်မှုဖြစ်သလိုဒီမိုကရေစီရေးလှုပ်ဆောင်နေတဲ့မြန်မာပြည်သူတွေနောက်တစ်ခါဒီလူသားချင်းစာနာမှုကူညီလိုအပ်နေတဲ့ပြည်သူတွေကိုထိထိရောက်ကူညီပေးနိုင်မယ့်လုပ်ငန်းစဉ်တွေဖြစ်မှာလို့မျှော်လင့်ပါတယ်
။နောက်ထူးခြားတဲ့အနေနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ကျူးလွန်မှုတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းအတိအမှတ်ပြုဖို့ဆိုတဲ့အချက်ဟာတရားဥပဒေကြောင်းအရတွန်းအားဖြစ်စေနိုင်ကြောင်းလည်းသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာလက်ရှိအာဏာချုပ်ကင်ထားတဲ့စစ်ကောင်စီကတော့အမေရိကန်အောက်လွှတ်တော်ကတင်သွင်းတဲ့ဥပဒေကြမ်းအပေါ်တစုံတရာတုံ့ပြန်တာမရှိသေးပါဘူး။ဒီဥပဒေကြမ်းမှာပါဝင်တဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းအခုချိန်ထိတော့မြန်မာစစ်အာဏာပိုင်တွေကတရားဝင်အတိအမှတ်ပြုသုံးစွဲတာမရှိသေးပါဘူးခင်ဗျာ
။အမေရိကန်လွှတ်တော်မှာတင်သွင်းလိုက်တဲ့ Burma Act အပေါ်မှာအမြင်သဘောထားတွေကိုကိုငိမ့်ညာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်မှာလာမယ့်အာဆီယံဆွေးနွေးပွဲမဖိတ်ဖို့ဆွေးနွေးနေတဲ့အပေါ်အမြင်သဘောထားဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါမယ်။မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးအစည်းအဝေးမဖိတ်ဖို့ဆွေးနွေးနေတာကထူးထူးခြားခြားဖိအားတိုးမြင့်လိုက်တာလို့သုံးသပ်သူတွေကဆိုပါတယ်။မြန်မာနိုင်ငံအတွက်အာဆီယံဘုံသဘောတူညီချက်၅ချက်အတွက်တိုးတက်မှုမရှိသေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ရဲ့ဝေဖန်မှုအပြီးဖြစ်လာတဲ့အခုဆွေးနွေးမှုကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်အာရဝန်ယူဆတ်ကဒီကနေ့သတင်းထောက်တွေကိုထုတ်ပြောလိုက်တာပါ။ဒီလ26ရက်ကနေပြီးတော့28ရက်နေ့အထိလုပ်မဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွက်ပြင်နေတဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးချက်ဟာဆုံးဖြတ်ချက်ဖြစ်လာမယ်ဆိုရင်ထိရောက်နိုင်တယ်လို့စင်ကာပူအခြေစိုက် ASEAN Youth Asia Institute အရှေ့တောင်အာရှလေးလာရေးဌာနကမတ်မိုးသူစားကဆိုပါတယ်ကိုဝင်းမင်းကသူ့အမြင်ကိုမေးတဲ့အခါမှာသူကအခုလိုစပြီးသုံးသပ်ပြပါတယ်
အာဆီယံအနေနဲ့အခုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ engagement ပုံမှန်ဆက်ဆံနေတဲ့အနေအထားကနေတစ်ဆင့်အခုဆိုရင်ပို့ပြီးတော့ပြက်ပြက်သားသားထိထိရောက်ရောက်စကားမျိုးတွေသုံးလာတာကိုတွေ့ရတယ်ပေါ့နော်အခုဒီအာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကလည်းဒီအောက်တိုဘာလကုန်ပိုင်းလောက်မှာကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးတွေအတွက်ပြင်ဆင်တဲ့အစည်းအဝေးတွေဖြစ်ပါတယ်အဲ့ဒီမှာလည်းဒီစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကတက်ပြီးဒီလိုမျိုးနိုင်ငံသားရေးဝင်ပြီးအဆင့်အစည်းအဝေးမှာဒီလိုမျိုးလေတံတွေထွက်လာပြီးဆိုတဲ့အခါကျတော့အာဆီယံအနေနဲ့တူညီသဘောဆန္ဒဒီ5ချက် 5 point consensus ကိုအကောင့်ထဲပေါ်တဲ့နေရာမှာအာဆီယံဘက်ကနှောင့်နှေးကြံ့ကြာရခြင်းဒီအခုစစ်ကောင်စီဘက်ကနေပြီးတော့လည်းဒီအာဆီယံရင်ဆက်ဆံရေးအဝန်အဝိုင်းကိုအသုံးချနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုတက်ရောက်နေတယ်ဆိုတဲ့အခါကျတော့အာဆီယံဒီဒါတန်တမန်နည်းရငါတို့အယူမလုံးပါနဲ့တော့လို့ပြောတဲ့အနေအထားမျိုးရောက်နေပြီပေါ့နော
်ဟုတ်ကဲ့အခုလိုမျိုးဒီအာဆီယံအစည်းအဝေးတစ်ခုအဆင့်အထိပေါ့နော်လူသိရှင်ကြပြောလာတာမျိုးကထူးခြားတယ်လို့သုံးသပ်မိလား
Diplomatic pressure တစ်ဆင့်တက်လာတယ်လို့သုံးသပ်ရပါတယ်အရင်တုန်းကတော့လည်းဒီလိုအနေအထားမျိုးဆိုတာမပေါ်ပေါက်ခဲ့ဘူးလေအခုကတော့ Indonesia နိုင်ငံသားရဲ့ဝန်ကြီးကလည်းဟိုသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာဒီလိုပဲဒီ 5 point consensus ထွန်းတဲ့ဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်လာမှာလုံးဝတိုးတက်မှုမရှိဘူးဆိုတာကိုသူထုတ်ဖော်ပြောသွားတယ်မလေးရှားနိုင်ငံသားရေးဝန်ကြီးကတော့ Twitter မှာရောသူပါလီမန်မှာရောဒီလိုမျိုးသာဆက်သွားနေမယ်တိုးတက်မှုမရှိဘူးဆိုလို့ရှိရင်တော့ဒီအော်တိုဘာလကုန်ပိုင်းမှာကျင်းပမယ်ဒီအာဆီယံထိပ်သီးအစည်းအဝေးပွဲတွေမှာစစ်ကောင်စီကိုစားပြုတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ဖို့အနေထားတော့တော်တော်လေးခက်ခဲလိမ့်မယ်ဆိုတော့သူ့ရဲ့သုံးသပ်ချက်ပေါ့နော်အာဆီယံနိုင်ငံသားရေးဝန်ကြီးတဦးချင်းစီကတော့ပို့ပြီးတော့ထုတ်ပြီးပြောလာကြပြီပေါ့နော်ဒါပေမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကနေပြီးတော့မှချမှတ်လိုက်တယ်ဆိုတဲ့သဘောတူဆုံးဖြတ်ချက်ဆိုတာကတော့တရားဝင်ထုတ်ပြန်ကြေညာခြင်းရတော့မတွေ့ရသေးပါဘူ
းဟုတ်ကဲ့အဲ့တော့ဒီအာဆီယံအစည်းအဝေးမှာအခုလည်းဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာပေါ့နော်စပြီးတော့ဒီကိစ္စကိုဆွေးနွေးနေတဲ့အခါကျတော့ဒီမှာစစ်ကောင်စီအနေနဲ့ပေါ့နော်အခုလိုပဲဒီဆက်ပြီးတော့သင်ခံထားမလားဒါမှမဟုတ်တုတ်တက်မှုတွေရှိလာအောင်တစုံတရာဖော်ဆောင်ပေးမဲ့အလားလာကောမြင်မိလား
ဒီဘက်စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူကတော့ဒါ အကျိုးတရားမှုရှိ၏မရှိ၏ဆိုတာမျိုးကိုတိတိပါပါပြောသွားတာတော့မတုံ့တက်မိသေးပါဘူးဒီလိုမျိုးပေါ့ဆက်မြစ်ထိပ်သီးစီအစည်းအဝေးတွေအတွက်ပြင်ဆင်နေတဲ့အစည်းအဝေးဆိုတဲ့အခါမှာအခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံရဲ့နော်ဒီ 5%နိုင်ငံသားဝင်ကြီးတွေတဦးချင်းစီကပေါ်ပေါက်လာတာ မြန်မာနိုင်ငံကိုပို့စားပြုနေတာကတော့ဟို SCP Sentinel Development Council ပေါ့နော်နိုင်ငံတော်အေဂျင့်တာယာရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကောင်စီခေါ်တဲ့ဒီ SPDC စစ်အစိုးရရဲ့ကိုယ်စားလှယ်နိုင်ငံသားရေးဝင်ကြီးကအဲဒီတုန်းကတော့ဥညာဝင်ပေါ့နော်အဲ့မှာလည်းဒီ
ဒီလိုမှတ်ချက်တွေနိုင်ငံသားရေးဝင်ကြီးတွေတဦးချင်းစီကပေါ်ပေါက်လာတာ။ကြည့်ရတာကတော့ဒီမြန်မာနိုင်ငံမြန်မာပြည်သူတွေရဲ့ရှေ့အနာကအတွက်ကိုဒီပြည်သူတွေရဲ့စံတာအတွက်ကိုရှေ့ရှုပြီးတော့မှဒါပို့ပြီးအပြုသဘောဆောင်တဲ့ရလဒ်တစ်ခုမျိုးကိုတော့အခုလို့ပေါ့နော်အာဆီယံဘက်ကလည်းပို့ပြီးပြပြသားသားပြောဆိုလှုပ်ရှားတာကိုဆက်ပြီးတော့အရှိန်အဟုန်နဲ့သွားမယ်ဆိုလို့ရှိရင်တော့ရလဒ်တစ ပြည်ပြန်ကြလာပြီးတော့ချက်စကိုးသိန်းဝင်းကျင်မှာပဲအယောင်းဝယ်ဖြစ်နေအောင်မယ်လို့ရွှေဈေးကွက်ကျွမ်းကျင်သူတွေကခံမလိုက်ပါတယ်။ဒီတွင်ရွှေဈေးနှုန်းဟာအမေရိကန်ဒေါ်လာဈေးကမ္ဘာရွှေဈေးအတိုင်းအပြောင်းအလဲရှိပေမဲ့လို့လက်ရှိအနေအထားမှာပြည်တွင်းနိုင်ငံရဲ့အခြေအနေနဲ့ကျန်ငွေတန်ဖိုးအပေါ်မှာလည်းအဓိကမူတည်နေလို့ဒီထက်မကျနိုင်သေးဘူးလို့ဈေးကွက်ကျွမ်းကျင်သူတွေကခံမလိုက်
ဒီအဆင်အစီအဝေးမှာအခုလည်းဒီနိုင်ငံရေးဝန်ကြီးအစီအစဉ်ကိုပေါ်လာတဲ့မြန်မာစက်ငွေလဲတဲ့နှုန်းကလည်းမတည်ငြိမ်တဲ့အတွက်မြန်မာရွှေစင်းတော့ကမတည်ငြိမ်တဲ့အခြေအနေမှာရှိနေကြောင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြတ်ကဗီအိုကိုပြောပါတယ်ရွှေစည်းဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကတည်းကကျသွားတဲ့ဆိုပေမဲ့
ကျွန်တော်ကျွန်တော်တို့စက်သုံးသိန်းလောက်ပါလို့ဆိုတာဒေါ်လာကြီးရတယ်၆သုံးရလောက်ပဲရှိတယ်။တဝကျွေးရလဲ၆၆လောက်ပဲရှိတယ်ပေါ့။ဒီစက်သုံးသိန်းကိုစလေးသိန်းကိုချိန်တော့ပါ။အခုကကျွန်တော်ဒေါ်လာကြီးရလဲအဲ့ောက်ပြန်ပြီးတော့လောလောဆယ်မကြနိုင်ဘူး။ကျွန်တော်ကိုယ်ပုံတွေကအခုမှကိုရတော့ရှိသေးတယ်ပြီးတော့ကိုယ်ပုံတွေဝယ်လာပြီးကျွန်တော်ရာလီဦးရဲ့ကောင်းကားရှင်တော့ကျွတ်တူကောင်းဆက
ဒီနေ့အော်တိုဘာလ6ရက်မှာတော့ကျဆက်ကိုသိန်း3000ကိုပြန်ရောက်လာပါတယ်အမေရိကန်ဒေါ်လာကလည်းမနေ့ကပြန်ပစေးကွက်မှာဒေါ်လာကို1950ကျပ်ကနေ2150ကိုပြန်ရောက်သွားပါတယ်ကမ္ဘာရွှေဈေးနှုန်းကလည်းမနေ့ကတရက်ထဲမှာတင်1960ကိုပြန်တက်သွားတာပါ ဒီကနေ့အော်တိုဘာလ6ရက်မှာအမေရိကန်ဒေါ်လာကို1950ဘဏ္ဍာဈေးသတ်မှတ်ထားပါတယ်ပြင်ပငွေလဲကောင်တာတွေမှာတော့ဒေါ်လာ100ဈေးက2250ကျပ်ဖြစ်ပါတယ်အရင်ကပြည်တွင်းရွှေဈေးကအပြောင်းလဲကဒေါ်လာဈေးကမ္ဘာရွှေဈေးကိုပဲအဓိကထားကြည့်နေရပါပေမဲ့အခုတော့ပြည်တွင်းနိုင်ငံကြီးအခြေအနေကိုပါထက်တွက်နေရကြောင်းရွှေဈေးကအကြံပေးသူတက်တဲ့မတ်နေကြီးတိုက်ကပြောပါတယ်အခုရွှေဈေးကတန်းအောင်လင်းကိုအရင်လို She's the house of the Malago, my mother, Jetta, who jet and a sudden thing, a mean so mean to Kebby, out of Bala Asama, Sako thing, Pawinjango, Pian Chalaraba.
ဒီနေ့မှာအခုလေဒီနိုင်ငံရေးဝန်ကြီးအစီအစဉ်ဒီနေ့မှာအတွက်ဆွေလုံငန်းရှင်၄ဦးပေါင်းပြီးတရက်ကိုဆွေနှစ်ပိတ်သာထုတ်ရောင်းပေးဖို့ဆွေလုံငန်းရှင်တွေညှိနှိုင်းထားကြတာပါဆွေစင်းတို့ကတော့စက်ကိုသိမ်းဝင်ကြမှာပဲဆက်ပြီးတော့အတက်ကြဖြစ်နေလိမ့်မယ်လို့ဈေးကွက်ကြွန်ညင်းသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ
တဖြည်းဖြည်းပြန်ပြီးတော့ကြာလာနေတဲ့မြန်မာရွှေဈေးရဲ့နောက်ဆုံးအခြေအနေကိုအမြတ်တူပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကမ္ဘာတစ်လွှာထင်ရှားသူတွေရဲ့နိုင်ငံရဲ့ခြားကကြွယ်ဝမှုတွေကိုဖွင့်ပေါက်ချလိုက်တဲ့ပန်ဒိုရာစာတမ်းအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ် နိုင်ငံသီးသီးကခေါင်းဆောင်တွေနိုင်ငံရေးသမားတွေနဲ့အမှုပညာကျယ်ပွင့်နေဟာလူမသိကြတဲ့ကုမ္ပဏီတွေရဲ့ကိုယ့်ရဲ့တွေကိုအသုံးပြုပြီးတော့သူတို့ရဲ့ချမ်းသာကျွယ်ဝမှုကိုဖုံးကွယ်ထားကြပါတယ်အဲ့ဒါကိုပန်ဒိုရာစာရွက်စာတမ်းများကဖွင့်ချလိုက်တာပါ ဥပဒေဝန်ဆောင်မှုအဖွဲ့အစည်းတွေကရတဲ့စာရွက်စာတမ်းပေါင်း12တန်းနီးနီးကနိုင်ငံရဲ့ချားမှာသူတို့ထားရှိကြတဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုတွေကိုမီးမောင်းထုတ်ပြလိုက်တာဖြစ်ပါတယ်ဒီကြောင့်ဦးတမောင်တန်းကတင်ပြထားပါတယ်
အန်ဒူရာဆာရွတ်စာရန်တွေထဲမှာထိတ်လန့်စရာအကောင်းဆုံးတွေတဲကတခုကတော့ဇမ်ပါချိုင်းတပရာတီလ်ဟမ်အယ်လီယက်နဲ့သူ့မိသားစုရဲ့ကျွယ်ဝမှုပါပဲလွန်ခဲ့တဲ့5နှစ်တွင်အယ်လီယက်မိသားစုနဲ့တွဲဖက်စီးပွားရေးသမားတွေဟာဗြိတိသျှငံမှာဒေါ်လာ940လေးတန်းတန်ဖိုးရှိတဲ့အင်ဂျင်နီယာပစ္စည်းတွေကိုရောင်းဝယ်ခဲ့ကြပါတယ်နိုင်ငံတကာပွင့်လင်းမြင်သားရေးအဖွဲ့ကြီးရဲ့
Since this family took power in 1993, they have taken control of many of the
companies. ဒီတိုင်းပြည်ရဲ့အဓိကလုပ်ငန်းတွေနဲ့သဘာဝအရင်းမြစ်တွေကိုဒီမိသားစုကထိတ်ချုပ်ပြလိုက်တာပါ။ဒါတွေကအသုံးပြုပြီးချမ်းသာအောင်လုပ်ခဲ့ကြတာပေါ့။ဒါတွေကပြည်သူကိုမထိခိုက်တဲ့ဖြစ်ရပ်တွေမဟုတ်ပါဘူး။
ကျွန်တော်ပြည်ရဲ့နိုင်ငံသားတွေမြောက်ဝီခံစားတဲ့အရင်းမြစ်တွေကိုကောင်းဆောင်သီးသီးကယူနေကြတဲ့အတွက်ကြောင့်ဒုက္ခခံစားကြတဲ့ပြည်သူလူထုကြီးရှိပါတယ်။ဂျော်ဒန်ပြည်အဗ်ဒူလာဟာအမေရိကန်နိုင်ငံမှာဒေါ်လာ30,000ကျော်ပိုင်ဆိုင်မှုတွေရှိနေတာကိုပန်ဒိုရာစာရန်တွေကကြားနေပါတယ်။ဘီငါသူ့ချမ်းသာမှုဖုံးကွယ်ထားတယ်ဆိုတာကိုတနင်္လာနေ့က
ညစ်စိုးပြောကြသွားပါမယ်။မက်ဖီရှီအဒါဘခဘီအမ်အမ်အိုင်ဟာဒါလိုက်ကင်နဟနာအဂဝမင်ဒူမာမမြင်အောင်ဖုံးကွယ်ထားစရာဘာမှမရှိပါဘူး။ကျွန်တော်တို့ကဒါထက်ပိုတန်ဆွမ်းပါတယ်။ဂျော်ဒန်ကိုပြင့်မှန်ထားတာဒါပထမအချိန်တော့မဟုတ်ပါဘူး။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်နဲ့အရင်းနှီးဆုံးမဟာမိတ်အစိုးရအဖွဲ့ဝန်ကြီးတွေနဲ့သူတို့ရဲ့မိသားစုတွေမှာလည်းဒေါ်လာ3,000,000,000,000,000,000
Andre Babisa, Pizanangama Dola, Nasanda Thanda, Ayami Dre, Way Pichibu, Lure, a Tijade, Nanganjako, Nigrego, a song Pugajavare, Chabuni Joga, Akulu, Yobani.
Penny's Odeshly, Chetamananga, Pugira, Mugu Chetanga, Pugira, Mubama Kulekovira, Tatanapasama, Chetamranangu, Wigapianarawa. Kanya Tamra.
อุรุกะยะตาเนี่ยตุมิตาสุเรก็600หาနိုင်ငံจากกုတ်ပြီး600ခုတည်းမနေနဲ့ချိတ်ဆက်နေပါတယ်တခုရဲ့ပိုင်ဆိုင်မှုကဒေါ်လာ
本家来的关键队伍来起来看，帮助内拉的库卡罗兰丹巴贝。比利时内阿纳亚科萨维蒂巴利亚，阿库苏苏埃杰蒂马巴文巴德尼巴雷。阿里罗苏苏埃塔勒杰别恰萨穆瑞内巴蒂古，鲁德鲁钦内个切塞内拉古，班杜罗塞尔萨兰瑞个，昆恰塔格拉古。阿库肖纳内巴德比兰丹耶贡蒂卡个，切西亚高内苏拉古巴莱文吉。
ฤษีสุเนกก็ตะเนนหลานนี่มาญิ้นสู่ไล่ไปกบ้าตะบ้าอัจฉิเป็ดฉะซ้ําหมู่พอสู้ยะก้านตวยแก่หมู่มัดตังก็อ้าก้าวละบาเดลูกตูก็เปล่าบาเดกบ้าตะลวาฉินชาตูเรยะနိုင်ငံยะชาก็จั่วหมู่ฤโกพ่นผ่องฉะไล่เดปันโดราซาแลอาจารย์อุติมองตังก็ตินจะไปเกราဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းပေးဖို့ချက်တွေနဲ့သတင်းဆောင်မာတွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လင့်ပေးမယ်ဒုတိယပိုင်း나 ယူဝက်မှာတော့ဒေါက်တာတန့်စောရဲ့လူလူနဲ့ကြမ်းမာရေး ဦးကျော်စံသားရဲ့မြမအေးတုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားခံနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းစောင်းပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA American တန်ရဲ့ 2022 ခုနှစ် အောက်တိုဘာလ 6 ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် လိုင်းဒိုမီတာ 31 kHz 9383ည လိုင်းဒိုမီတာ 32 kHz 9383ည လိုင်းဒိုမီတာ 51 kHz 9885 တို့ကနေ တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် အခုဒုတိယပိုင်း 나이ဝက်မှာတော့ အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ် COVID-19 ကပ္ဘာကပ်ရောဂါကြီးကိုကာကွယ်နိုင်ရေးအတွက်ကအထူးအောက်ဆုံးနည်းလမ်းကကာကွယ်ဆေးပဲဖြစ်ပါတယ်ဒါကြောင့်နိုင်ငံအသီးသီးကကာကွယ်ဆေးကိုဖော်ဆက်ထုတ်လုပ်နေကြပါတယ် အခုအထိဆိုရင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေအရေးပေါ်အသုံးပြုခွင့်ပြုထားတဲ့ကာကွယ်ဆေးအမျိုးအစားပေါင်းက 6 မျိုးရှိနေပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာကိုဒီမကြခင်မှာနားထင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့မြမစီးပွားရေးအခြေအနေကိုတင်ပြထားတဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ် မြန်မာနိုင်ငံမှာတနည်းတခြားကြက်သေးလာတဲ့ကျန်းမာရေးပြဿနာနဲ့ကြာဆင်းလာတဲ့စီးပွားရေးအခြေအနေတွေဟာဘလောက်ထိများကျေဝန်းနှဆိုင်နိုင်ပါသလဲမတိမငြိမ်ဖြစ်နေတဲ့လက်ရှိနိုင်ငံရေးအခြေအနေပေါ်မှာရောဘလို့များရက်ခတ်နိုင်ပါသလဲစီးပွားရေးပညာရှင်ဦးစိန်ထင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင်
ဆရာဦးစိန်ခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့အခက်ကြုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးကို
အခုတုံတွင်းနေရတဲ့စီးပွားရေးအခက်အခဲကဘယ်လောက်ထိထိခိုက်စီမလဲဘယ်လောက်ထိပုံမိုးဆွေးရကြဆင်းသွားစီမလဲဆိုတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီကိစ္စကိုမပြောခင်အခုစီးပွားရေးအခက်အခဲကဘယ်လောက်ထိနေဆိုင်တယ်လဲပြဿနာဘယ်လောက်ကြီးမလဲဆိုတာအရင်ပြောပါဦးခင်ဗျာ
ခုလက်ရှိအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလပြည့်ကစပြီးတော့တိုင်းပြည်စီးပွားရေးကသကားတစ်လုံးနဲ့သုံးရမယ်ဆိုတော့က
chini along ไปไล่เนี่ยโจเซฟดีวีดีตะคูเนี่ยหมอบป่าวตันบีเนี่ยทุ่งลงหมู่ฤกงตวยหมู่ฤกงตวยหมู่สุนน่ะปี่ลุงปี่ป่ากงตวยหมู่อป่างเวนักงานตะกาเนี่ยเสร็จตัวฤกงวิจิซิซึมมาซะปี่ฤกงวิจิซอกอ้าลงดีอะนุ่ละกณะโหช่องตัวมาผิดเดะจองตันบีเนี่ยสีบวายหาอะชุบเปียวอ่ะเนาะจอกแท้โหโทเส้นตัวโหลปี่ตุลุลุก็รอลุงมะตันตันซะตึกจี้มาเดสีบวายแดงโหคันไปโหลเปียวโหลยาวอ่ะ
ဒါမဲ့ချင်းနှောင်းကလည်းပဲအဲဆူရဆက်ဆက်တနည်းဖြင့်စစ်တပ်ကျော်နောက်မှသူရဲ့ဆူရဆက်ဆက်ပြောခဲ့တာကဘယ်လိုပဲဖြစ်စေမြန်မာနိုင်ငံဟာစကြဝဠာနိုင်ငံသက်တမ်း၅ပုံစံကြီးရှိရဲ့စကြဝဠာထက်ကုန်နေရှိရဲ့အတွက်ကြောင့်ပြည်သူဟာပြတ်တဲ့အစီအစဉ်မရောက်ဘူးငါတို့ဆက်လက်ပြီးတော့ ပါလီမန်ဒီမိုကရေစီနဲ့တိုင်းပြည်အရုံးမတန်ရှိတောင်ရှမ်းမှာချမ်းသာဆုံးတဘာဝတရားသာတာလည်းအပေါင်းဆုံးဆိုတော့အဲ့ဒီကထောက်ပေးတဲ့အားကသူကတောင့်ခံနိုင်ခဲ့တယ်ဆာဗိုက်ဖြစ်ခဲ့တာပေါ့ဒါပေမဲ့ကမ္ဘာကြီးနဲ့သူကအိုက်ဆိုလိတ်လုပ်ခဲ့တာအကုန်ဖြတ်တာနိုင်ငံရေးစီးပွားရေးအကုန်ဖြတ်တဲ့အဲ့ဒီဟာငါဖြစ်တော့အဲ့ဒီကျွန်တော်တို့အချမ်းသာဆုံးနိုင်ငံကနေနောက်ဒီစီဖြစ natural resource ရှိ တယ် ဆရာ ရေ တစ် တည်း ရှိ တယ် တော့ gas က ထွက် လာ တယ် တော့ ရေ နံ တွေ ရှိ တယ် ဆို တော့ အဲ့ ဓာ တွေ အားလုံး က သူ့ အသက် ရှင် ဖို့ အတွက် မသိယုံတမယ် ပေါ့ ဆက်ဆက် နိုင် ခဲ့ ပါ တယ် ဆက်ပါ လဲ ဆို တော့ ပြည်သူ တွေ က တော့ ဒီ layer set ကြီး ကို အခြေခံ တဲ့ ကို ဝန်းစာ ကို ဖူ လုံ တဲ့ အဆင့် ခေါ် တာ ပေါ့ subsidence level ရှိ တဲ့ economy ရ နေပြီ မှ မတက် တဲ့ အပြင် ပြန်ပြန် ကြ လာ တယ် အဲ့ဒီ ချိန် မှာ တို့ တော့ ဘာလို့ လဲ ဆို တော့ ဒါ ပြောရမယ်ဆိုရင်တော့စီးပွားရေးသဘောအရပြောရင်အဲ့ဒီဒုတိယစစ်အာဏာရှင်အုပ်စုကနည်းနည်းသူတို့အကျိုးစီးပွားလဲကြည့်တယ်နည်းနည်းလေလူတွေလေတော့ကဘာကြီးကလည်းပြောင်းတယ်လူတွေလေဆိုတော့တော်တော်ပြောတာမဟုတ်ဘူးသူတို့တို့ဆရာခရိုနီလူသားစားကိုမွေးပြလိုက်တယ်ဆရာတို့ပြီးတဲ့အချိန်အဲ့တော့ခရိုနီတွေကတိုင်းပြည်ရဲ့စီးပွားရေးလုံခြုံရေးအုပ်ကြီးမှာအသက်ဆက်နိုင်မှုအတွက်ဥပိုင် limited နဲ့ရောစီးပွားရေး corporation တွေက joint venture လုပ်ပြီးတော့မှသူတ
ตัวตะแบกก็เลยตัวช้างหนาวลงได้โครนีนรันซาโอเลยมวยเท่าไหร่เจ้าเอลูเนสไว้ขึ้นทำไมแม่ปีดูเรียกนั่นแหละดูเรียกดูเรียกมาตรงนี้ด้านเนาะมาเลเซียมาตรงนี้ด้านก็ได้ดีกว่าเลยเราตัวปีดออกมาเนาะใจดีเย่แกเย็นยิ่งชิดเด็ดดูซ้อนยิ่งเด็กกว่ายังว่าอะไรเฉยเฉยเพี้ยงเลยเจ้าตัวสบายขึ้นมาไอ้เราสมานยูเซอุนิเวนเอาไปดูเรียมยูเซ
สุรุริกาเวลูสไวท์เชียงลูกเคอร์สว่ากูเชียร์ตัวหนึ่งตัวเดียวมิวเซลลูกความน่ากูเสียนาสิ่งนี้เป็นกูรีสอดิลูรีเอ็คเชียร์ว่าตัวนั้นนั่งเชียงเบลูนี่เลยเสียไอ้ดิลูรีเอ็คมิวเซลกันหรอน้องสมมิวเซลพี่ตัวบีมันนายน้องกูปัจจุบันมิวเซลมาหรออุ้งเอวันนี้เลเล่เลยเลยเลยปัดดอกบีดูรีเอ็คอุ้งเอวันว่าเขาไม่เชียร์เนบอลีจ้องจีกันน้องเซนเนสเซมูลาจ้องจีจ้องจีรออุ้งเอวันแล้วคุณอาจารย์ตัวเดียวกันเลยโอ้ยยิ่งบาลีมันเข้ ဒီကနေ့ကျွန်တော်တို့ရဲ့ဒါတော့ရှင်းဆက်ရှင်းရောက်တဲ့ခါကျတော့သူဒုက္ခရောက်ပေါ်လာပဲမဟုတ်လားသင်္မေလျာလှဲ့လေရဒါတော့ကြီးဒုတိယကြိမ်ကြတဲ့ခါကျတော့ဒီပေါ်မှာပဲခြေခံတာပဲတရားနာတိုင်းထုတ်ရောက်ပြီးတော့မှပေါ်ခဲ့တာဒီမျိုးဆက်ကြတော့ဒီသူလူတွေကမယုံတော့ဘူးဆရာဒုတိယမျိုးဆက်မှာကဒီသူကမယုံရုံးနေလို့တော့ဝါလို့ထားပါတော့အတမ်းပြောရင်အခုကဒုတိယရှိရင်60လောက်ကလုံးဝလက်မခံ ဆရာကလည်းကသူတို့စစ်တပ်နဲ့ပေါင်းမှလည်းခရိုနီပဲရှိတယ်ခရိုနီတော့ထွက်လာပြီဆရာလူလူရန်စာအားလုံးကအထူးဖြင့်ပညာတတ်တော်တော်များများကျွန်တော်တို့ပညာတတ်လူရန်စာကတော့ပြောညာတက်လာတဲ့အဆူအကူတော့ဝန်တန်းမြင်နေပေါ့နော်တန်ဖိုးတာလေးရှိခဲ့တဲ့ခါမှာအခုကဆရာစီဒီအမ်ကြည့်ပါကျွန်တော်တို့ရှင်းဆက်ချင်းမှာစီဒီအမ်လုတ်ခဲ့တာမအောင်မြင်ဘူးဆရာအခုကအားလုံးကစီဒီအမ်တို့ဘာမှမရှိတော့ရန်ရရရသွားတော့ချက မရတော့ပါဘူးဒါတစ်ချက်နောက်တစ်ချက်ကသူတို့ခုနဒုတိယမျိုးဆက်မှာတောက်တိုင်လုပ်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးပေါ်ကိုရီနက်စစ်တပ်စီးပွားရေးကိုပြည်သူလူထုကဘူးတပိတ်ဆောင်ပြီးတော့မှလုံးဝဘွိုင်းကောက်လုပ်သွားပြီဆရာနော်အဲ့တော့သူတို့ရဲ့ဂျောကပြတ်သွားပြီဒါတစ်ချက်နောက်တစ်ချက်ကနိုင်ငံတကာကတော့အစနဲ့သူတို့တရက်ကတဆိုင်ချင်းခံခဲ့ပြီးပြီပေါ့လေတို့တော့အထဲတဲ့အချင်းကြီးအရင်နဲ့ပြောင်းသွားပြီးတော့မှသူတို့ရဲ့စစ်တပ်ပိုင်နဲ့တိတိကျကျခုနစီးပွားရေးတွေကိုလုံးဝဆက်ဆံမလုပ်တော့ဘူးဘွိုင်းကောက်လုပ်တဲ့အပြင်အဲ့ဒီအစိုးရရန်ရည်ကြီးကိုလက်ပတ်နိုင်အောင်ဘတ်ဂျက်ပေါ်ဆရာရဲ့အကြမ်းဖျင်းပြောရင်တော့ငွေကြီးရနိုင်တဲ့နီးလန်းတွေကသူတို့မှမရတော့ဘူးဆရာဒီချက်လာတော့မှတိတ်ပြီးတာလေ revenue ပေါ့သူတို့ဝင်ငွေဟာအကွင့်တော့ကရတာကိုအကွင့်ကပြတ်သွားတဲ့ခါမှာသူတို့ကတော့လုံးဝအရင်လိုသက်လို့ကိုတောင်းခံနိုင်မဲ့လမ်းမရှိတော့ပါဘူးဆရာ
ဟုတ်ကဲ့ဆိုတော့ဒီလိုစီးပွားရေးဆုပ်ကျဆင်းလာမှုဟာအခုလောလောဆယ်နိုင်ငံရေးကိုဘယ်လောက်ထိရိုက်ခတ်နိုင်ပါလဲပြည်ပနိုင်ငံရေးကိုဒါပြည်ပဖီအားတွေကလည်းဖယ်ထားလိုက်ပါလေအဲ့ဒီမြန်မာနိုင်ငံမှာစာဝန်ကြီးအခက်ခဲကျွမ်းဝေတံပိုးကျဆင်းတာအဲ့ဒီလောလောဆယ်မှာလူတွေသိညင်းနေကြတယ်ပြောနေကြတယ်ကိစ္စကြီးမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုဘယ်လောက်ထိရိုက်ခတ်နိုင်မယ်ထင်ပါလဲဒီစစ်ကောင်စီအနေနဲ့အချိန်ဆက်ပြီးဆွဲပြီးတော့တိုင်းပြည်ကမနေသက်သေးဘူးငါတို့ဆက်နေရမယ်ဆိုပြီးအကြောင်းပြစရာဖြစ်လာမလားသူတို့မဟုတ်သူတို့အုတ်ချလို့မရတဲ့အခြေအနေကိုများလုံးဝကျဆင်းသွားနိုင်သလားဆဲသုံးသက်ကြကြကြမှာ
ကျွန်တော်အမြင်ကတော့ဆရာဒီမှာနိုင်ငံရေးနဲ့ခုနနိုင်ငံရေးဆိုတာခုန NGO ဥဆောင်မှုနဲ့ပြည်သူတွေထောက်ခံနိုင်ငံတကာအားနဲ့ဆိုတာတဝက်လောက်ရှိမယ်ဆိုရင်ပြည်ပွားရေးဒုက္ခရောက်တဲ့ဟာကအဲ့ဒါကိုပံ့ပိုးတဲ့နောက်တဝက်လောက်လာပါလိမ့်မယ်ဆရာဒါလေးကိုနည်းနည်းလေးကျွန်တော်ချက်တင်ပြပေးရစီ။ဘာကြောင့်လဲဆိုတော့80 90နောက်ပိုင်းဥပိုင်လီမိတက်နဲ့စီးပွားရေးကော်ပိုရေးရှင်းဖွဲ့ပြီးတိုင်းပြည်ရဲ့စီးပွားရေးခုနနဲ့လုံကြီးအုပ်ခဲ့တာကျွန်တော်လုံခဲ့တဲ့15လောက်ကတွက်တာပေါ့လေအဲဒီကဂျမ်းမြင် data တွေကရတဲ့အပေါ်မှာတွက်ရင်တိုင်းပြည်ရဲ့လေးပုံနှစ်ပုံလောက်ကသူကလုံကြီးအုပ်ထားတာဆရာရဲ့နောက်ပိုင်းဆိုကျွန်တော်ထင်တယ်ပုံများနေမယ်။ဘာလို့ကျွန်တော်တို့ဥပိုင်တို့ဘာလို့ UFCCI တို့ဘာလို့ဆိုတာတွေကသူတို့လူတွေရဲ့ဒီလူတွေကတိုင်းပြည်စီးပွားမှာ40%ခန့်လုံးတော့ကြီးစိုးထားရင်တော့အဲ့ဒါကလုံးဝကျွန်တော်ခုနပြောဘူးသပိတ်နဲ့ဖြစ်ပြီဆရာ။နောက်တစ်ပိုင်းကနိုင်ငံတကာကုံတွေရေးတရုတ်ကိုအားပြုတာဆရာ။နော်ကျွန်တော်တို့ပုံကလေယာထောက်ပုံပဲပို့တာ။ဆိုတော့ဘာလို့ပဲလို့ကိုမကွေးရဆိုချာပြီးနွားတော်ပို့တာ။နော်တရုတ်နဲ့ကကလုံးဝကိုဗစ်ရောဂါလည်းပါတော့ဒီကုံတွေရေးကလည်းပြက်ပြီဆရာရဲ့။ထိုင်းတို့စင်ကာပူတို့စသည်ပေါ့ဒီကုံတွေရေးကလည်းမကောင်းတော့ဘူး။တော့အိန္ဒိယဘက်ကလည်းပဲရလို့ဆင်သွားတာအဲ့ဒါဟာလည်းမဟုတ်တော့ဘူးဆိုတော့ကုံတွယ်ကြီးမှဒါပြပကုံတွယ်ကြီးကတော်တော်ဒုက္ခရောက်နေဒါဘော်ဒါထရိတ်ပါဘူးနောက်တစ်ချက်ကဂျီရွန်းကုံတွယ်ကြီးမှလူတွေစားဖို့အတွက်အင်တာနက်ထရိတ်ပေါ်ဆရာရဲ့ဒီမှာလေယာကဏ္ဍကထွက်တဲ့ကုံတွေသဘာအပါဝင်အလုံးပြီးနံနေရစကိုင်းတိုင်းမကွေးတိုင်းနော်အဲ့ဒီနေရာတွေမှာရှိတဲ့လေသမားတွေကပြီးနံလည်းမသိနိုင်တော့ဘူးထွက်ပြေးနေရပြီဟွာပြန်လာလူလည်းမရတော့အဲ့ဒီထုတ်လို့မှကြပြီအဲ့ဒါဆိုရင်ဂျီရွန်းကုံတွယ်ကြီးလည်းကြမယ်အရင်ကဘော်ဒါတက်လည်းချလာမယ့်အခါမှာပြဿနာမျိုးစုံတက်လာရင်သူဘယ်လောက်တောင်းခံနိုင်မှာလဲဆရာ။ဒါကြောင့်မလို့ဒီကြိမ်မှာစီးပွားရေးအပြင်ထိုးနှက်ချက်ပဲပြောပြောနော်သူတို့ရဲ့တောင်းခံနိုင်မှုကလုံးဝမရှိတော့နိုင်ငံရေးနဲ့စီးပွားရေးဆက်နွယ်နေတဲ့အပိုင်းမှာစီးပွားရေးပြဿနာအိုးဆိုးပါမယ်။ ပြီးအိုက်ခါမှာမိလာလေးပင်စတက်လာကနေရငွေတွေကြတဲ့တော့ဘာနဲ့ကစားတာလဲဆရာပြည့်တဲ့အတိုင်းနဲ့နော်ဘိုးဘန်ကိုလက်ကင်တို့လောက်လောက်ပြီးမှဘာနဲ့ကိုဘယ်လောက်ပဲထိုးရမယ်ဆိုတဲ့ကန့်သက်ချက်ကြီးလောက်လာတဲ့အပြင်အခုဒေါ်လာတွေနော်ထုတ်ရောင်းနေတာပြောတာတကယ်တော့ကျွန်တော်တို့ကြားတဲ့သတင်းတွေကြီးကသူတို့ခရိုနီနဲ့သူတို့ရဲ့စစ်တပ်ကြီးကရှိတဲ့ငွေတွေကိုလဲတဲ့သဘောရှိတယ်ဆရာ
ာဖြစ်တဲ့ဒီစီးပွားရေးအကျတဲ့ကိုသူတို့တာဝန်ယူတယ်ဆိုပြီးတော့သူပြောသွားပါတယ်ရဲဝုံဝုံပဲတခင်တဲ့မှာပဲသူတို့အသိနားလဲတာမဟုတ်ဘူးဒါပေမဲ့လေ့လာနေရလို့ပြောပါတယ်စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့ဒီနှစ်ခုကိုဆရာဘယ်လိုတုံ့ပြန်ပြောကြားလိုပါလဲသူတို့နောက်ွယ်မှာနားလဲတဲ့စီးပွားရေးပညာရှင်တွေရောမရှိဘူးလားခင်ဗျာ
ဒီတဲ့အတိုင်းပဲတိုင်းပြည်စီးပွားရေးနေနေကမောက်ကမဖြစ်လာဥနေဝန်ခေတ်ကကုံတွေလက်ညှိုးထိုးတာမဟုတ်လားဆရာကုံတွေတိကျောက်ပုံသွင်းတော့တက်ပါတယ်ဟာဘုခင်ညွန့်တို့လည်းအတူတူပဲနော်ဒီလိုလုပ်ခဲ့တယ်အခုကတော့ဒါလမ်းကသူမရတော့ဘူးမရတဲ့ကစကားဆက်တာလည်းပါမှာပေါ့ဆရာတပြားကြီးဟောမသုံးရင်တော့ကျွန်တော်တို့တောင်းဝင်ယူမှာပဲကျွန်တော်တို့ကြောက်မှာဆိုဒါလေးတော့သုံးတယ်ဒါလေးကတော့သူကနည်းနည်းလေးပုံစံပြောင်းတယ်လို့ကျွန်တော်မြင်တာသူတို့စိတ်ထဲရှိလို့မဟုတ်ဘူးဒါပေမဲ့ပြဿနာကပါလဲဆိုတော့သူတို့နောက်မှာရှိတဲ့စီးပွားရေးနဲ့ပတ်သက်တဲ့အကူအညီပေးတဲ့လူတွေချွတ်လဲလက်တွန့်ကုန်ပြီတချို့ကလည်းတော့သူတို့ရဲ့စစ်အာဏာရှင်ဇယိုက်တိုင်းနဲ့သူထင်ရသူလောက်တာဖြစ်တော့သူတို့ရဲ့ဩဇာလည်းရှိမှာမဟုတ်ဘူးနောက်တစ်ခုကပုံမလင်းလင်းပြောတော့မယ်ဆရာရဲ့တကယ်ကြောင်းကျင်တဲ့တကယ်နော်နိုင်ငံတကာအဆင့်ကြီးတဲ့ပညာရှင်တွေကသူတို့ကမရှိတော့ဘူးဆရာတို့လက်ကြိုက်လုပ်ပဲကြံတော့လေအဲ့ဒါကြောင့်သူတို့က policy ဘိုင်းနဲ့အားနေတယ်ဒါဘာကြောင့်ကျွန်တော်ပြောလဲဆိုဥပမာတစ်ခုထောက်ပြပါနော်ဒေါ်လာဈေးတွေတက်တယ်ဘာလို့တက်တယ်လဲဆရာဒေါ်လာဈေးတက်ရတဲ့အခြေခံအကြောင်းရင်းကသူတို့ကဘဏ်တွေကိုသွားပြီးတော့ intervene လုပ်တာဘဏ်ကိုသွားငွေရကျက်လာတဲ့ခါကျတော့ဘယ်လောက်ပဲထိုးဒါရမထုတ်ရဆိုတော့အဲ့လိုဆိုရင် तू ကဘဝမှန်ကုန်ရောက်ဆော့ဖက်ခိုင်းတာအဲ့ဒါကူက तू ကမားနေပညာရှင်ရဲ့အခန်းကဏမရှိတော့ဘူးဘာကြောင့်လဲဆိုတော့ဘဝမှတောင်းရင်တိုင်းပြည်ရဲ့စီးပွားရေးကို stable ဖြစ်အောင်ခင်ရတာဆရာဘယ်လိုထိမှလဲ तू က तू က monetary policy လို့ခေါ်တယ်ငွေကြေး policy နဲ့ तू ကထိရတယ်ဆရာချုပ်ပြောရရင်တိုင်းပြည်မှာရှိနေတဲ့ money supply ငွေကြေးပမာဏများလို့ရှိရင်ကိုယ်သိလုံးမတက်အောင်ဘာလို့အောင်လဲအဲ့ဒီ money supply ရှော့ချတယ်ဒီသုံးရမယ်ဘောင်းနေပိုင်ထုတ်ကောင်တော့ဘောဆရာရဲ့နောက်တစ်ခါပါလဲဆိုလို့ရှိရင်ကဲလို့ငွေကြီးကကျလာလို့ရှိရင်ငွေကိုရိုက်ပြီးတော့ထုတ်ဘယ်လောက်ထုတ်ရမလဲဆိုတော့သူ့ရဲ့ technically သွားမှရှိတယ်အဲ့တိုင်းသူတို့မလုပ်ဘူးဆရာဒါသူတို့ရဲ့ပညာရှင်တွေအားနဲ့ကျနေသူတို့လှုပ်ရှားလှုပ်တာဒါပေါ်လွန်တာပဲအဲ့ဒီအချက်တွေကြောင့်ခုနကလင်းလာရှင်းလင်းမှသူတို့ပြောကြတာအားတွေကစကားအရာနဲ့ကြည့်ကောင်းအောင်ပြောတာလို့ကျွန်တော်ဒီလိုမြင်ပါတယ်ခုနကပြောရင်တော့ mismanagement ပြဿနာဖြစ်တဲ့ကြောင့်တစ်ခါရောက်ပါလိမ့်မယ်
ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့စီးပွားရေးအခြေအနေကိုစီးပွားရေးပညာရှင်ဦးစိန်ထင်းနဲ့ဦးကျော်စံသားတို့သုံးသက်ဆွေးနွေးထားတဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။မကြခင်မှာတော့အပတ်စဉ်အခစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။အခုဆက်ပြီးတော့ဒီကမ္ဘာကပ်ယောဂါကာကွယ်နိုင်ရေးအထူးရောက်ဆုံးဖြစ်တဲ့ COVID-19 ကာကွယ်ဆေးတွေအကြောင်းကိုတင်ပြထားတဲ့ဒေါက်တာတန့်စောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်နားဆင်ရအောင်ပါ။
ကိုဗစ်ကူးစက်မှုကာဝေးနည်းလမ်းတွေမှာကာဝေးဆေးထိုးနိုင်တဲ့အားအရေးပါတဲ့ခြေတွေကာဝေးနည်းလမ်းတွေကိုဖြစ်ပါတယ်။ကိုဗစ်ကာဝေးဆေးထိုးနိုင်မယ်ဆိုရင်ထိုးနိုင်တဲ့ကာဝေးဆေးအမျိုးအစားအမျိုးမျိုးရှိနေတာကြောင့်ကိုဗစ်ကာဝေးဆေးအမျိုးမျိုးဖြစ်နေရတဲ့အကြောင်းရင်းကိုမေးကြည့်တဲ့အခါ UNICEF မှကိုချိန်းစပယ်ရှယ်လစ်တူဖြစ်သူဒေါက်တာနေမြတ်သူကအခုလိုရှင်းပြပါရ
စေ။ကာဝေးဆေးထိုးပုံထုံတွေကတော့အကျဉ်းချုပ်ပြောရင်၃မျိုးရှိတာပေါ့နော်။မျိုးစား၃မျိုးရှိတာပေါ့။နည်းလမ်း၃မျိုးရှိတာ။ဒီကျွန်တော်တို့ဒီ virus ဒါမို့လို့ရှင်ဘက်တီးရီးယားတစ်ကောင်လုံးကိုလူတို့ဒုက္ခမပေးနိုင်တော့တဲ့အထိကျွန်တော်တို့ကတက်ပလိုက်တယ်ဒါမှမဟုတ်ရှင် edit မဖြစ်တော့အောင်လုပ်ပလိုက်တယ်အဲဒီ debate လုပ်ပလိုက်တယ်အဲအလိုမျိုးဖြစ်သွားတဲ့ဘိုင်းစေဘိုင်းကိုကာဝစီအနေနဲ့ခနာကိုထုံးနိုင်ပြရရှိတယ်ဒါမှမဟုတ်ရှင်လည်းဒီ virus ဒါမှမဟုတ် bacteria ရဲ့စေဘိုင်းတစ်ခုခုကိုယူပြီးတော့ဒီခနာကိုခုခံအားစနစ်မှတ်မိနိုင်တဲ့တိုက်ထုတ်ပေးနိုင်တဲ့ antibody ထုတ်ပေးနိုင်တဲ့ list အနေနဲ့ကာဝစီထုတ်လုပ်တာလည်းရှိတယ်နောက်ဆုံးအနေနဲ့ကတော့ဒီvirus ရဲ့ဒီမျိုးရိုးဗီဇပေါ့ genetic material ကိုကာဝစီဖြစ်တင်ပြောင်းလဲပြီးတော့ထုတ်လုပ်တာလည်းရှိတယ်။အဲ့တော့ဒါကြောင့်မလို့ဒီထုတ်လုပ်တဲ့ disease နဲ့ဒီပေါ်မူတည်ပြီးတော့ကာဝစီရမျိုးမျိုးတွဲကြတာပေါ့နော်
။ covid ကာဝစီတွေကိုကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကနေထောက်ခံချက်ပေးတဲ့နေရာမှာအရေးပေါ်ကာလမှာသုံးပြနိုင်တဲ့ကာဝစီအမျိုးအစားများဆိုတဲ့ကောင်းစဉ်အောက်ကနေထောက်ခံချက်ပေးရရှိတယ်လို့သိရပါတယ်။EUL လို့ခေါ်တဲ့အရေးပေါ်ကာလမှာအသုံးပြုနိုင်တဲ့ကာဝယ်ဆေးအမျိုးအစားစီးရင်မှာပါတဲ့ကာဝယ်ဆေးတွေကိုကမ္ဘာ့နဲ့ပြောင်းမှာလက်ခံပြီးထုတ်နိုင်ပေးရရှိတယ်လို့ဒေါက်တာနေမျိုးသူကရှင်းပြပါတယ
် WHO ရဲ့ Emergency Use Listing ပေါ့ဒီအရေးပေါ်ကာလမှာလူတွေအတွက်ဘေးကင်းတဲ့လူကြုံစိတ်ချရတဲ့အရေးသွေးကောင်းတဲ့နောက်တစ်ခါကျွန်တော်တို့ဒီဆွမ်းဆောင်ရည်မြင့်တယ်ဆိုတော့
ကိုဗစ်19ကပ္ဘာကာယောဂါကာကွယ်ဆေးတဲ့အကြောင်းကိုဒေါက်တာတန်စောတင်ပြထားတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရှုစားကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဘုညာရဲ့အပတ်စဉ်ခန်းစာတွေကအာကစားခန်းစာကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှာရဲ့အာကစားခန်းစာမှာတော့ပြီးခဲ့တဲ့သတင်းပတ်တုန်းကကွယ်လွန်သွားခဲ့တဲ့မြမခုံဆောင်ပြေခုံပြအာကစားသမားမက်ခင်ခင်ထွေးရဲ့အာကစားသ တဲ့အကြောင်းကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ
်။မြန်မာသားလောကနဲ့မြန်မာနိုင်ငံရဲ့ပြေးခုံပြတဲ့မိုင်းမှာအောင်မြင်ဆုံးအားသာသမားတဦးဖြစ်တဲ့မခင်ခင်ထွေးကွဲလွန်သွားခဲ့ပါပြီ။စက်တင်ဘာ30ရက်နေ့ညကအသက်56နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွဲလွန်သွားခဲ့တာဖြစ်ပါတယ်။အခုလိုမခင်ခင်ထွေးကွယ်လွန်သွားတာဟာအားသာလောကအတွက်သာမကနိုင်ငံတော်ပါတမိုးရှိတဲ့အားသာသမားကောင်းတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်ပါတယ်။မခင်ခင်ထွေးဟာ1983ခုနှစ်က12ကြိမ်မြောက်ရှေးတောင်အာရှအားသာပြိုင်ပွဲကိုလက်ရွေးစင်ဖြစ်တဲ့စတင်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့1989ခုနှစ်အာရှအားသာပြိုင်ပွဲမှာရွှေစိတ်တစ်ခုရှေးတောင်အာရှအားသာပြိုင်ပွဲမှာရွှေစိတ်10ခုနဲ့နိုင်ငံတကာဖိတ်ခေါ်ပြိုင်ပွဲတွေကနေစုစုပေါင်းရှေးတစိတ်30ရရှိခဲ့ပါတယ်။ဒါကြောင့်သူဟာမြန်မာနိုင်ငံရဲ့အောင်မြင်ဆုံးအားကစားသမားတွေကတယောက်ဖြစ်တယ်လို့ရှေးတောင်ရှာအားကစားပြိုင်ပွဲမှာတံပြားပြည့်ရွှေစိတ်ဆုရှင်လည်းဖြစ်ပြည်ခုံပြည့်အဖွဲ့ချုပ်ရဲ့တွဲဘက်တွင်မှုလည်းဖြစ်တဲ့ဒေါ်အေးအွယ်ကပြောပါတယ်။
အောင်မြင်ကစားသမားတယောက်ဟုတ်ကဲ့သူကအားရှာကိန်းတကွန်ဆိုင်မှာလည်းရွှေစိတ်ရဖို့ပါတယ်။ဟိုနောက်ကျွန်တော်တို့ဟို91ဟိုအရှက်တကွန်ဆိုင်ကျင်ပွဲကိုသွားတဲ့အချိန်မှာလေတမရဲ့သူကျင်လွန်ရဲ့သူရဲ့တုံးရောက်သွားတာအဲ့အချိန်တုန်းကသူကလည်းငွေတမကလည်းငွေသူကျင်လွန်ကြီးပေါ့တုံးလုံးစလုံးကအရှက်တကွန်ဆိုင်ကြီးကလလန်ပူမှာလောက်တဲ့ကျင်ပွဲမှာရခဲ့တာပေါ့ကျွန်တော်တို့တုံးရောက်တာတမရဲ့ရဲ့ပေါ့နော်
ထ 1983年ကစင်ကာပူစီးဂိမ်းမှာမခင်ခင်တွင်တဲ့အတူမြန်မာလယ်ရွေးစဉ်ကစားသမားအဖြစ်စီးဂိမ်းကိုပထမဆုံးကျင်းသွားရောက်ရှင်ပြိုင်ခဲ့တဲ့မြန်မာလယ်ရွေးစဉ်ဗောလီဘောကစားသမားဟောင်းဦးမြင့်နိုင်ကလည်းမခင်ခင်တွင်ဟာမြန်မာနိုင်ငံရဲ့အောင်မြင်ဆုံးအားကစားသမားတွေထဲမှာတယောက်ပါဝင်တယ်လို့ပြောပါတယ်။အောင်မြင်မှုတွေကတကယ်ကိုဟိုစံထားလာပါတယ်ဟုတ်ကဲ့ကျန်ကြောင်းနဲ့စိတ်သက်ကောင်းနဲ့ဟိုရှင်းပြမှုအားကောင်းနဲ့သူလှုပ်ထားတဲ့သူ့ထွေနေပေါ်မှာဆိုတော့ပေါ်စီတဲ့အပြည့်ရှိတယ်ပေါ့နော်အဲ့လိုမျိုးသာသမာတယောက်ပါဒါကြောင့်မို့လဲသူဒီစိတ်တောင်အားကျမှဆိုလို့ရှိရင်စီးကိန်းကိုတော့ပြိုင်နေတခြားမှာသူ့ရဲ့အောင်မြင်မှုတွေကတကယ်ကိုဟိုစံထားလာပါတယ်ဟုတ်ကဲ့ကျန်ကြောင်းပြိုင်ရင်း ော့ကမှမခင်ခင်တွေ့ရဲ့နာမည်တစ်ခုကတော့မာဆော်ဖြစ်ပါတယ်။အာသာသမားတွေထဲမှာပိန်လုံးတာကြောင့်သူ့ကိုကျန်တဲ့သူတွေကချစ်စနိုးနဲ့နာမည်ပြောင်းပေးထားတာဖြစ်ပါတယ်
။သူ့နာမည်ချင်းချင်းသူ့ကိုနာမည်ကြောင်းနဲ့ခေါ်ကြတဲ့မာဆယ်ဆိုတာကဦးလီတို့ဗောလီဘောအသင်းကနေပြီးတော့ပေးလိုက်တဲ့နာမည်လို့ဦးလီကသူ့ကိုပြန်မိတယ်။အဲ့ဒီနာမည်ဘသူကပေးလိုက်တယ်လို့မမှတ်ပြီးတော့သူကလည်းအဲ့ဒီနာမည်ကအခုသူတည်တဲ့အထိမာဆယ်ဆိုတဲ့နာမည်တောင်ပြီးတော့တည်တယ်။ဘာကြောင့်မာဆယ်လို့ခေါ်လိုက်ပြီးတော့သူ့မှာဘာကျွတ်သားမှာမရှိဘူး။အိမ်မင်းတော်တွေစီစီအားလုံးကလည်းသူ့ကိုသိပြီးတော့ခင်မနာကြဘူးပေါ့။ဒါပေမဲ့လို့ဆိုတင်မွေးတွေပြီးတဲ့အခါမှာတော့အထင်နဲ့အမြင်နဲ့လွဲပြီးတော့သူကစစ်စစ်စုတွေဂျင်းချင်းစုခုနေတဲ့ချိန်မှာပြီးတော့ဖိုင်နယ်ချင်းတော့ရောက်အောင်မနေစူးစမ်းနေရတဲ့အခြေအနေမျိုးဖြစ်သွားတယ်။သူဖြစ်ပြောရင်တော့သူကအာရှအာဇာတဲ့ဝဲမှာတော့မှချန်ပီယံဖြစ်ခဲ့တာအဲ့ဒီအမတ်ရစရာတော့အားလုံးသွားတဲ့အချိန်မှာသူကလည်းအာသာနီပေါင်းစုံနဲ့ခင်းတဲ့အတွက်သူ့မာဆယ်လို့ခေါ်လိုက်တဲ့နာမည်လေးကိုအခုချိန်ရင်းထိပတ်မိနေတယ်အဲ့ဒါကတော့အထူးသတိရစရာတစ်ခုပ
ါဒါပြင်မကင်ငင်ထွေးဟာအောင်မြင်တဲ့အာသာသမားတစ်ယောက်ဖြစ်ပေမဲ့လည်းဟိတ်ဟန်မရှိပဲမျိုးဆက်စ်လူငယ်တွေကိုလက်တွဲခေါ်ပြီးအောင်မြင်မှုတွေရစေခြင်းနဲ့သူလည်းဖြစ်ပါတယ
်အမားကများသောအားဖြင့်ငယ်ရက်ကဂျူနီယာအာသာသမားရဲ့လက်တွဲခေါ်လို့ရှိရယ်သူဖြစ်စေခြင်းနဲ့စိတ်ရှိရပေါ့နော်ညီမတို့တွေကအဲ့ချိန်မှာမျိုးဆက်စ်အတိတ်ကြီးဆိုတော့အမားကြီးအနေနဲ့ဘွေးနားမှာ training ချင်းလို့ပဲဖြစ်ဖြစ်ကြံွဲကြီးကြံလို့ပဲဖြစ်ဖြစ်အနေနဲ့ဟိုဟိအာပီယာမျိုးလည်းလုပ်တယ်တွန်တင်တာလည်းလုပ်တယ်ဘလို့ပြိုင်းဘလို့ရှိတယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့ရှိတယ်သူလည်းအဲ့လိုပဲမျိုးဆက်စ်ကနေဒီလိုမျိုးလည်းရင်းနှီးဘဝတိအောင်မြင်တဲ့သူဖြစ်လာတဲ့အခါမှာကျန်တဲ့သူတွေကသူအဲ့လိုဖြစ်စေခြင်းနဲ့စိတ်တူမှရှိတယ်သူ့ရဲ့စိတ်ဓာတ်ကတုံတုံနလွယ်နဲ့အရှုံးမပေးဘူးအဲ့တော့လေအာဇာသမားလုပ်ခဲ့တာပဲဒါလက်ခံကြေးတော့အောင်မြင်မှုကိုတကယ်ကိုပြင်းပြပြီးတော့တကယ်ကဖြစ်တဲ့ခါမျိုးကမရှိခဲ့ဘူးနော်အမအဲ့လိုမျိုးအောင်မြင်အောင်လုပ်နေတဲ့စိတ်ရှိတယ်မခံကြသေးရှိတယ်သူဟိုအများရောက်တာသူလုပ်ပြမယ်ဆိုတဲ့ခါမျိုးအဲ့လိုစိတ်သက်ရှိတယ်နောက်ပို့ပြီးတော့ဟိုလေးစားစရာကောင်းတာကြတော့ဟိုသူလည်းရင်းစင်နဲ့သူစင်ရကစားသမားပဲဆိုပြီးတော့သူနဲ့အတူတူရှင်ကြိုင်ဘက်တွေတော့လောက်အောင်ဒါမှမဟုတ်ဂျူနီယာကစားသမားရဲ့တော်တော့တော့သူအဲ့လိုမျိုးပုံမှာနိုင်ကျင်တော်မျိုးလည်းမရှိဘူးအများအားဖြင့်ဒီ sharing လုပ်တယ်အများအားတွဲခေါ်တယ်နောက်ကြိုင်ဘက်တွေ respect ရှိတယ်အားကားသမားပြီးသားတယ်အားကားစိတ်သက်ရှိတယ်အားကားသမားမျိုးဖြစ်တယ်လို့ညီမကတော့အမကိုအဲ့လိုမျိုးယူဆတယ်ပေါ့
ဒီလိုအောင်မြင်မှုတွေရဖို့အတွက်လေ့ကျင့်မှုတွေကိုလည်းတစ်ချိန်လုံးလုပ်ခဲ့သူဖြစ်ပြီးတော့ပြေဖို့အတွက်မွေးလာတဲ့သူတို့ထင်ရလောက်အောင်ကိုလေ့ကျင့်နေတဲ့သူဖြစ်တယ်လို့ဦးမြင့်နိုင်ကပြောပါတယ်
။နိုင်ငံကူစားပြုပူပါလာပြီဆိုရင်တော့သူ့နောက်ကိုလိုက်ပြီးတော့သူ့ရဲ့ဆန်ကျင်ကဘလော့သူ့ကိုလည်းနိုင်ငံလည်းအားထားရတဲ့ကစားသမားတယောက်ယူမယ်ဂိုယူစရာပေါ့။ဒါပေမဲ့သူကတော့သူမော်ချောတာမျိုးမရှိဘူး။အသက်ကလည်းငငယ်လေးရှိသေးတာ။သူကအားသာလေးပေါ့လို့လည်းခင်တယ်။ဒါပြီးတော့ကျူးစားတာဘလော့ကကျူးစားလို့လည်းဆိုရင်သူက ပြေးဖို့မလာတဲ့သူတို့ကိုခင်ရတော့စနေကုန်ပြီလားသူကအိမ်မိုးငွေတဲ့အချိန်တုန်းကလည်းအမြဲတမ်းလေ့ကျင့်အပြည့်လေ့ကျင့်နေကြတာပဲအခုနောက်ဆုံးသူအနားယူပြီးတော့သူ့အိမ်မှာသူနေရတဲ့အချိန်မှာလည်းဒီဟောကန်တော်ကြီးကိုပတ်ပြီးပြေးနေတာသူကျမကြီးလေ့ကျင့်နေတာလေနောက်ဆုံးဘောဘောသူဝေဒနာတွေခံစားနေရတဲ့အချိန်ထိကိုသူမျက်မနှာပြေးနေတာအင်မတန်ဆွေးရှိတဲ့ကလေးမှအဲ့ဒါလေးကတော့သူတရားမိတာလေးပါ
မကင်ရင်တွေဟာအိုလံပစ်ပြိုင်ပွဲကိုလည်း1988 90နဲ့96ခုနှစ်တွေမှာ3နိုင်ငံရောက်ရှင်ပြိုင်ခဲ့ဘူးသူပါအာသာသမားဘွားကနေအနားယူပြီးတဲ့နောက်မှာတော့သူမဟာပြေးခုံပြစ်နီးပြဖြစ်လာခဲ့သလိုသူ့ဘွားရဲ့နောက်ဆုံးအချိန်ထိပြေးခုံပြစ်အဖွဲ့ချုပ်မှာတွဲဘက်တွင်းမှုအဖြစ်လောက်ကရင်ပြေးခုံပြစ်အာကစားကိုချင့်မြတ်လုပ်ခဲ့ဖြစ်ပါတယ
်ပြီးခဲ့တဲ့သတင်းပတ်တုန်းကကွယ်လွန်သွားခဲ့တဲ့မြမဂုံဆောင်ပြေခုံပြေအားကစားသမားမက်ခင်ခင်ထွေးရဲ့အားကစားသမားဘဝဖြစ်စဉ်လေးအမှတ်တရလေးအကြောင်းကိုကိုရန်နိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းပတ်အတွက်ပို့တပူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA မြန်မာပိုင်းကနေပြီးတော့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရှင်အခုကြံနေသေးတဲ့အချိန်မှာတော့ပို့တပူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါရှင
်အော်တိုဘလာနောက်ဆုံးသတင်းပတ်မှာကျင်းပဖို့စီစဉ်ထားတဲ့အရှိတော်အခြားနိုင်ငံများအဖွဲ့ ASEAN ထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီခေါင်းဆောင်တက်ဖို့မဖိတ်ကြားရေးကိစ္စ ASEAN ဖွဲ့ဝင်နိုင်ငံတွေဆွေးနွေးနေကြတယ်လို့မြန်မာအရေး ASEAN အထူးတန်တမန်ကဒီကနေ့ပြောပါရယ်အော်တိုဘလာ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးအတွက်စစ်ကောင်စီခေါင်းဆောင်ကိုမဖိတ်ကြားရေးအာဆီယံအဖွဲ့ထဲမှာအလေးနဲ့ဆွေးနွေးနေတယ်လို့အထူးတန်တမန်အာရီဝန်ယူဆော့ဖ်ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအပြင်ပြောသွားတဲ့အကြောင်း Reuters သတင်းမှာရေးထားတာပါမလေးရှားနဲ့တခြားဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုစပြောခဲ့ပြီးတဲ့နောက်ဆွေးနွေးနေကြတာလို့ဆိုပါတယ်မြန်မာနိုင်ငံကြားထဲထိရှိဖို့ဦးတည်တဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုစစ်ကောင်စီကပူးပေါင်းဆောင်ရွက်တာမရှိဘူးဆိုရင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးရေးစဉ်းစားဖို့မလေးရှားနိုင်ငံကအစဉ်သင့်ရှိနေတယ်လို့မလေးရှားနိုင်ငံသားဝင်ကြီးစိုက်ဖူဒင်းအဗ်ဒူလာကဒီကနေ့ပြောပါတယ် NUG နဲ့ဆွေးနွေးဖို့ဆန္ဒရှိမရှိမလေးရှားလွှတ်တော်တွင်မှမေးခွန်းကိုမလေးရှားနိုင်ငံသားဝင်ကြီးကဒီကနေ့ဖြေကြားခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တာ၈လကျော်ကြာလာပြီဖြစ်ပေမဲ့လည်းဒေသတချို့မှာဆက်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အချိန်ထိဆက်ရှိနေသေးပါပဲဒီကြေရပိုင်းကပဲဘုန်းတော်ကြီးကျောင်းတွေကိုစစ်တပ်နဲ့ရဲကအတင်းဝင်ရောက်ရှာဖွေပြီးဖမ်းဆီးတာတွေရှိခဲ့တဲ့မန္တလေးမြို့မှာဖျားကြီးစစ်ကြောင်းတမောင်အမတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်စစ်ကြောင်းချမ်းမြတာစီတပိတ်စစ်ကြောင်းအထွေထွေတပိတ်အင်အားစုတပိတ်စစ်ကြောင်းတွေနဲ့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်ဒါအပြင်စကိုင်းတိုင်းမှာရွှေဘုံနဲ့ကလေးမြို့ကရင်ပြည်နယ်မှာကြာအေးစိတ်ကြီးမြို့နယ်ဝင်းရော်ဒေသတို့မှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်အနာဒီမီနောက်ပိုင်းဖန်ဆီခံရသူအယောက်30ကျော်ရှိထားတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်စစ်ကောင်စီကျမရဲ့ဌာနရဲ့ဒီကနေ့ည7:00နာရီထုတ်ပြန်ကြေညာမြန်မာနိုင်ငံမှာဒီကနေ့ကိုဗစ် -19 ဓာတ်ခွဲနမူနာပေါင်း2390ကိုစစ်ဆေးခဲ့တဲ့အထက်ကပိုးတွေ့သူ1918ဦးထပ်တွေ့ပြီးသေဆုံးသူက42ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်ဒီနေ့ထိဆိုရင်တရားဝင်စီရင်အရာပိုးတွေ့သူစုစုပေါင်း43300ကျော်ရှိနေပါပြီဒုမှုကူညီဆောင်ရှောက်သူတွေနဲ့ဂျမ်းမာရေးဝန်ထမ်းတွေကတော့အမှန်တကယ်တည်ဆုံးသူကူးဆက်သူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့စာရင်းထဲများနိုင်တယ်လို့ပြောကြပါဗျ။ကဘော်မှာအချမ်းသာဆုံးနဲ့အစင်းဆုံးနိုင်ငံတွေကြားကာကွယ်ဆေးဆိုင်ရာမဟာခွဲခြားမှုကြီးရှိလာတာကြောင့်ကမ္ဘာစီးပွားရေးကနေနေကွကွေးပဲနလန်ထမဲ့အရေးနဲ့ရင်ဆိုင်နေရတဲ့အကြောင်းပြည်ပဆိုင်ရာငွေကြေးချမ်းမုံငွေဖွဲ့ IMF အကြီးအကဲကလည်းတတိပေးလိုက်ပါဗျ။ကမ္ဘာစီးပွားရေးဟာနောက်9နှစ်အတွင်းဒေါ်လာ 5.3 ထရီလီယံနဲ့နံမှာဖြစ်တယ်လို့ IMF အကြီးအကဲကပြောပါတယ်ခင်ဗျာ
။အောက်တိုဘာလ6ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေအတွက်အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ကိုစော်ဝင်းလိုင်နဲ့နန်းလောင်တို့ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elliot နဲ့ Nashwan Khali တို့ဖြစ်ပါတယ်။ကျွန်မကစုမုံမှဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။View American တန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျန်းမာလို့ဘေးပရာဝေးကွာပြီးလူရဆန္ဒပြကြပါစေရှင်။
This program